တော်တာရှင်များခင်ဗျာပြီးခဲ့တဲ့အပတ်ကဂျပန်နိုင်ငံဆန်တိုင်းမြို့အနီးအရှိဘက်ကမ်းလွန်ပင်လယ်ပြင်ကိုဗဟုပြုပြီး 7.9 အဆင့်ရှိတဲ့နှစင်တစ်ခုစုပ်သွားခဲ့ပါလေဝန်ဘတ်ချက်ကနောက်နိုင်အနေငယ်ကြာမှ CNN သတင်းမှကြည့်မိတော့ဆူနာမီလှိုင်းလုံးကြီးတွေဟာဂျပန်ကမ်းခြေတစ်လျှောက်ဝင်ရောက်နေတာကိုတွေ့ရပါတော့တယ်ကားတွေအိမ်တွေလေရင်တွေသင်းမောတွေစစ်ပင်တွေနဲ့အဆောက်အအုံတွေဟာလှိုင်းလုံးကြီးတွေကြမျောပါသွားတာကိုတွေ့နေရတယ်ဆူနာမီဆိုတဲ့စကားဟာဂျပန်စကားပါကမ်းစက်ကရေလှိုင်းလို့အဓိပ္ပာယ်ရတယ်အမတန်ဆင့်တော်တဲ့စကားဖြစ်တဲ့အတွက်ဒီစကားကိုစိတ်ပံပညာမှာတိုက်ရိုက်သုံးစွဲလျက်ရှိပါလေ။ဆူနာမီဘယ်လိုဖြစ်တာလဲ။အဓိကအားဖြင့်ပင်လယ်ပြင်မှာငလျင်လှုပ်ခြင်း၊ရေအောက်မြေပြိုခြင်း၊ရေအောက်မီးတောင်ပေါက်ခြင်းဒါမှမဟုတ်ရင်အုတ်ကာပြန်ပင်လယ်ပြင်ကရေထဲကိုကျရောက်ခြင်းတို့ကြောင့်လည်းဖြစ်ပါလေ။အဓိကအားဖြင့်ပစိဖိတ်သမုဒ္ဒရာအတွင်းကမီးတောင်တွေနဲ့မြေငလျင်ကျောမှာရှိတဲ့Green of Fire ဆိုတဲ့ပြည့်ရွင့်ကျော်တလျှောက်မိုင်ပေါင်း 2,400 မှာဆူနာမီဖြစ်နိုင်ပါတည်း။ပမာအဖြစ်ကြည့်ရင်တော့ဆူနာမီရေလှိုင်းဖြစ်ပေါ်ရတာကရေစလုံးတွေကိုခဲပစ်ချသလိုပါပဲတည်း။ရေလှိုင်းတွေစလုံးနှခမ်းကိုလာရောက်ရိုက်ခတ်ခြင်းပါပဲ။သိပ္ပံနည်းကြကြပြောရရင်တော့ပင်လယ်ထဲမှာမထင်လှုပ်တာမျိုးဖြစ်တဲ့အခါမှာစွမ်းအင်တွေထွက်ပေါ်လာပါတယ်။အဲ့ဒီစွမ်းအင်တွေဟာပင်လယ်ရေတွေကိုလက်ဆင့်ကမ်းပေးလိုက်တယ်။အစီးအစားသာမရှိရင်တော့စွမ်းအင်ရထားတဲ့ရေတွေဟာကမ္ဘာတစ်ပတ်လုံးရွေးရှာသွားနေကြမှာပဲ။ဒါပေမဲ့ကမ်းခြေလိုနေရာကိုရောက်တော့သူဆက်မသွားနိုင်တော့ဘူး။ကမ်းခြေဘက်ကိုရထားတဲ့စွမ်းအင်တွေသုံးပြီးအချိန်အဟုန်ပြင်းစွာနဲ့ဆောင့်တက်လာပါတော့တယ်။ဒီအတွက်လိုင်းလုံးကြီးတွေဟာတစ်ခါတည်းရန်ปี60အထိမြင့်တက်နိုင်တာကိုတွေ့ရတယ်။ရှေးခေတ်ကဂျပန်ငါးဖန်သမားတွေကြောပြတဲ့ပုံပြင်လေးတွေရှိတယ်။သူတို့ဟာပင်လယ်ပြင်ထဲမှာငါးဖန်နေရာကအင်ကိုပြန်လာတော့ရွာတရွာလုံးမရှိတော့ဘဲအပြက်စီးတွေကိုသာတွေ့ရတဲ့။ကံကောင်းလို့အသက်ရှင်ကြံရည်သူတစ်ယောက်နှစ်ယောက်ကကြောပြမှကားမှရေဆိုင်ကြီးတွေတက်လာပြီးရွာတရွာလုံးကိုဝါမျိုးသွားတဲ့အကြောင်းသိရတော့တဲ့ဒီလှိုင်းဟာပင်လယ်ထဲမှာမရှိပဲကမ်းစပ်မှသာဖြစ်ရတာကိုရှေ့ကသူတို့နားမလည်နိုင်ကြဘူးပေါ့တော်တာရှင်များခင်ဗျာသဘာဝဘေးအန္တရာယ်တွေထဲမှာဆူနာမီဟာပင်လယ်ထဲကကျွန်းနေဖြစ်တဲ့ဟဝိုင်းဂျပန်တို့ကသာရိုက်ခတ်လေရှိပေမယ့်2004ခုနှစ်ကဖြစ်ပေါ်တဲ့ဆူနာမီကတော့အင်ဒိုနီးရှားဂျူဒီယာမြန်မာဖိလိပ္ပိုင်ကနဲ့ပင်မောများစွာဝေးတဲ့အာဖရိကကမ်းခြေကိုပါရိုက်ခတ်ပြီးလူပေါင်းနှစ်သိန်းကျော်ပေဆုံးရပါတည်းလက်ရှိဂျပန်ရဲ့ဆူနာမီရေဆိုင်ကြောင့်အပြက်အစီးတွေများပေမဲ့လူအသေးပြောက်လာတော့အတော်လေးကိုနည်းပါးခဲ့ပါတယ်ဒါဟာဂျပန်ရဲ့သဘာဝဘေးအန္တရာယ်ကိုကာကွယ်ရင်ဆိုင်လေးရှိတဲ့အတွေ့အကြုံကြောက်ပါပဲဆူနာမီကြိုတင်ပဋိပေးချက်အာလီဝန်နီစနစ်ကြောင့်လူများစွာပေးကင်ရာကိုတင်းဆောင်နိုင်ခဲ့ပါတယ်တောတာရှင်များခင်ဗျာသက်မှုထွန်းကားတဲ့ဂျပန်နိုင်ငံမှာဆူနာမီရေလှိုင်းရောက်ဖြစ်ပေါ်တဲ့ပျက်စီးဆုံးရှုံးမှုတွေဟာအင်မတန်များပြားပါတယ်အထူးသဖြင့်အမှုမြူတပ်ပေါင်းဖို့ပြဿနာလည်းရှိပါတယ်ဂျပန်နိုင်ငံရဲ့တရားစစ်တပ်အားလိုအပ်ချက် 30 ရာခိုင်နှုန်းကိုအမှုမြူတပ်ပေါင်းဖို့များကနေရရှိပါတယ်ဒီတပ်ပေါင်းဖို့တွေဟာအတင်းအဆောင်မခံပါဘူးအခုငရှင်တန်ကြောင့်ဓာတ်ပေါင်းမှုတစ်ခုစတင်ပောက်ကွဲခဲ့ပါပြီ။လွန်ခဲ့တဲ့25နှစ်ကပောက်ကွဲခဲ့တဲ့ဆိုဗီယက်ယူနီယံယူကရိန်းမှာရှိတဲ့ချန်နိုဘိုင်းဓာတ်ပေါင်းမှုရဲ့ဓာတ်ပြာလေးအန္တရာယ်ဟာယနေ့တိုင်အပြည့်အစုံမရှင်းနိုင်သေးပါဘူး။သောတာရှင်များခင်ဗျာ။သဘာဝဘေးအန္တရာယ်တွေကိုကျော်ဆွားနိုင်ဖို့လူသားတွေစူးစမ်းနေတာကြာပါပြီ။မိုးရွာမယ်၊ရေကြီးမယ်ဝန်တိုင်းတိုင်မယ်ဆိုတာတွေကိုကြိုတင်သိနိုင်ကြပြီမဲ့ငလျင်ဘတော်ဆုံမယ်ဆိုတာကိုတော့ဘသူမှခန့်မှန်းနိုင်ရင်မရှိသေးပါဘူးခုလိုသဘာဝအန္တရာယ်ကြုံတွေ့လာတဲ့အခါကမ္ဘာနိုင်ငံတွေကအစိုးရတွေနဲ့ပြည်သူတွေပူးပေါင်းပြီးလ du da jin sa na le a thau pan ni ne sirana di tha ku ni ja da yin ji de lu da di ye thong san ba be da bi me ana shin a su ya di ga do pi pa ga win la me ku ni de du de go pe cha ke de 2008 ku ne ga na ge mon nai sa la ga so yin nang nga ja a su ya di ga pe de a ku ni de go မြန်မာအစိုးရကလက်စင်မခံခဲ့ပါဘူးဂျပန်မှာဖြစ်နေတဲ့ပြဿနာကိုဆန်းစစ်မယ်ဆိုရင်ပထမနေရင်လှုပ်တယ်ဆူနာမီဝင်တယ်ပြီးတော့မိတွေလောင်တယ်နောက်တော့အမှုမြူဓာတ်ပေါင်းဖို့ပေါက်ကွဲတာပါပဲဒီနေ့ဒီလိုပြဿနာတွေကိုခေါင်းအေးအေးနဲ့စုပေါင်းဖြေရှင်းအဖြေရှာနေကြပါတယ်သောတာရှင်များသိပ္ပံပညာဘုဒ္ဓတပြေဝကြပါစေကျွန်တော်ဘုံဘတ်ဖြစ်ပါ